နောက်ဆုံးပြည့်လွတ်ရမှာအတန်ထက်50မြန်တဲ့ hypersonic ဒုံးကျည်နောက်ဆင်းပါဝင်ခဲ့တယ်လို့မြောက်ကိုရီးယားကဗုဒ္ဓနေမှာပြောကြားလိုက်ပါတယ်ဒီလိုပြည့်လွတ်ရမှာမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအန်တယောက်ခဲ့ပြီးအောင်းအောင်းမြင်းမြင်းပြည့်လွတ်နိုင်ခဲ့တယ်လို့ဆိုပါတယ်အင်္ဂါနေ့ကဒုံးကျည်ပြည့်လွတ်တာကိုမှန်မြောင်းတဲ့ခင်ဂျုံအားကြည့်နေတဲ့ပုံကိုနိုင်ငံတော်ပိုင်းမီဒီယာတွေမှာဖော်ပြကြပါတယ်ပုံထဲမှာခင်ဂျုံအားကတရေချခင်လိုဝတ်ထားပြီးသူ့အတွက်ဆင်မြင့်ဖြစ်ပုံရတဲ့နေရာကကြည့်နေကြတာပါဒုံးကြီးကအတိုင်းတဲ့အလွန်ရွေလျားနိုင်တာကိုပြသခဲ့ပြီးကီလိုမီတာ1000ကျော်ဝေးကိုမှန်အောင်ပြစ်နိုင်ခဲ့တယ်လို့ကိုရီးယားသတင်းဌာန KCNA ကပြောပါတယ်။မြောက်ကိုရီးယားစမ်းသပ်ခဲ့တာကအတန်ထက်များတဲ့ဒုံးကြီးအမျိုးအစားအင်္ဂလိပ်လို Hypersonic Guided Vehicle HGV မဟုတ်ဘဲနည်းပညာအဖြစ်နိုင်တဲ့အင်္ဂလိပ်လိုအတူအဖြစ် MARV ခေါ် Maneuverable Reentry Vehicle လေထုထဲပြောင်းဝင်လာတဲ့အခါမှာလာရမခံမနိုင်အောင်ခြေအောင်ပြရေတရားပြောင်းဝင်တဲ့ဒုံးကျည်အမျိုးအစားဖြစ်တယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်။ဗာနီးပညာကိုပဲသုံးထားပြီးဖြစ်စေအခုလိုစမ်းသပ်ပြစ်လွတ်တာကိုအင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာကီကရှုတ်ချလိုက်ပါတယ်။2019ကစွန့်ခွာသွားခဲ့တဲ့နျူကလ িয়ার ဆွေးနွေးပွဲကိုပြန်လာဖို့လေမြောက်ကိုရီးယားကိုဂျန်ဆာကီကတိုက်တွန်းပြောဆိုလိုက်ပါတယ်။